မင်္ဂလာပါခင်ဗျာဒီနေ့တဲ့ relay system မှာတော့ဒီစိုးရိမ်မခင်းတဲ့သဘောထားကြီးထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါမြေယာစီမံခန့်ခွဲမှုဥပဒေရဲ့မြေယာလေးကိုတရားဝင်ပိုင်ဆိုင်ရောက်ရှောက်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံတော့ပါပြီမြေလွတ်မြေလတ်နဲ့မြေယာစီမံခန့်ခွဲမှုဥပဒေရောက်အစဉ်အဆက်ဆက်ပြုတ်လောက်ကန်ပိုင်ဆိုင်ရတဲ့မြေယာတွေလွတ်လွတ်ဆုံးရှုံးရမှာအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေဆိုရင်တော့ဒါတွေပြောနေရရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးရကျွမ်းကျင်သူတွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးဖို့ဒီလူခွင့်ရေးရှင်တွေဦးတင်တန်းအောင်ရှိပါတယ်နောက်ပြည်သူတန်းရင်းသားတောင်းတလယ်သမားတမကအတွင်းရင်မှုဦးစော်ရန်နောက်တခါဒုံးမြေကွန်ရဲ့ဆွေးတွင်းရင်မှုဦးစီသူတို့ရှိနေပါတယ်ဆိုတော့အရင်ဆုံးတော့ဆရာဦးတင်တန်းဦးရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီပေါ့လေဒီပြီးတဲ့ဒီတစ်ပတ်ထဲမှာပဲတတန်းကုန်သွားတယ်တတန်းပြည့်သွားတယ်ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အနေနဲ့ဘာများရှိရလဲလို့များပြောနိုင်မလဲဆရာဦးတင်တယ်ဟု
တ်အဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တဲ့ပေါ့နော်2012ခုနှစ်ဥရီ2017မှာပြင်လိုက်တယ်ပြင်လိုက်တာပုံမှန်20နှစ်မှာပြတ်ထန်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီညီလေးညီလာညီရိုင်းနဲ့ပတ်သက်ပြီးတော့ဟိုစောက်ထားမှုမရှိဘဲနဲ့ဆုံးဖြတ်မိမရဘဲနဲ့လက်ရှိလုပ်ကံလို့ရှင်ထောင်မိနစ်ဒီဖနိုင်နေအဲ့ဒီကံဝင်၅ရက်ဒီဖနိုင်နေအဲ့ဒီအရှိနေတယ်အဲ့ဒီညာတွေကသူတို့ပြင်ညာချက်တွေကျွန်တော်စစ်ဆောင်ဒေတာလေးမသိနိုင်ဘူးနောက်တစ်ခါတန်တန်ဒီလူတွေလက်ထဲရလမ်းနေတယ်လို့ကျွန်တော်ပြင်ရအဲ့ဒီခါကျတော့ဒူးသားတဲ့ပြည်သူတွေတိုင်းသားတွေအကုန်လုံးကသူတို့ခွင့်ရတဲ့လက်လက်ဆုံးချုပ်ပြီးတော့ဖောင်ချခံတဲ့အန်ငွေနဲ့ရင်းဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
ဟုတ်ကဲ့ဒါတော့အဓိကစိုးရိမ်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥစော်ရဲ့အမြင်လဲကြားချင်ပါတယ်ခင်ဗျဥစော်ရဲ့အခုကျွန်တော်ဒီဥပဒေမှာအဓိကစိုးရိမ်စရာပုံမှန်စရာအချက်ကဘာတွေရှိနေလဲခင်ဗျာ
ကျွန်တော်တို့ဒီကံဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်နဲ့ပတ်သက်လို့ပြင်လေယာဉ်နဲ့ဓာတ်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါတောင်လွန်မတူကြီးတစ်ခုလုံးအပါဝင်ခွင့်အရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါတောင်လွန်မကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါလို့ဒါနောက်ကဘိုးလေယာဉ်စီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူဝင်ကြီးတယောက်ကနေပြီးတော့သူစိုက်သူတို့စီရင်ခန့်ခွဲခွင့်ရှိတဲ့အချိန်ဖြစ်တဲ့အခါကျတော့ဒီဥပဒေဟာပြည်သူတို့ကိုစားပြုရမယ်ဆိုတဲ့အချက်ကြီးကအားနည်းသွားပြီးတော့ဒါကျွန်တော်တို့ဒီပရိုနီတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုစားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနိုင်ငံလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဒုံးမြေကွန်ရက်ကထွေထွေရင်မှုဦးစီသူရဲ့အမြင်လဲကြားချင်ပါတယ်ဦးစီသူရဲ့အခုဒီဥပဒေနဲ့ပတ်သက်လို့ဦးစီသူတို့ဘက်ကစိုးရင်ချက်ဟိုပူပန်ချက်ဘာတွေများရှိလဲခင်ဗျာ
ဟုတ်အဓိကစိုးရင်နာကသူကဒီဥပဒေရဆိုရင်တိုင်းရင်းသားတွေရဲ့ရိုးရတလေးနဲ့ဒီမူလအခွင့်အရေးတွေကိုကြက်ွယ်သွားနိုင်တာလည်းရှိတယ်ပြီးရင်ဒီဆက်ရမှာရှင်နောက်ဝတ်တော့ကျွန်တော်ညီဦးပြည်တော်တီထောင်ရေးအဖွဲ့ကအမိန့်ညချက်နဲ့လူတို့ဖိနှိပ်ခဲ့တဲ့ဂျန်တရားအမွေကိုပြန်ပြီးတော့เจ้าတော်မှတက်ပြီးတယ်လို့မြင်နေရရှိတယ်။ပြင်လက်ရှိသွားနေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေကိုချင်မာကိုဖယ်လေးကိုကိုမြေကိုချင်မာကပွဲကွင်းနေနဲ့ချောင်းချောင်းယူဆန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုဖီလာဆန့်ကျင်နေတာကိုမြင်နေရရှိတယ်။ပြင်ဒီဥပဒေမှာတောင်သူတွေအခု2018ဥပဒေမှာ CSO တွေဥပဒေပြင်ရှင်တွေကိုမြေပေးတဲ့လူတွေကထောင်ချမဲ့ပုံမှန်တင်မြင်လာတာလည်းရှိတယ်။ပြင်နောက်ဆုံးအချက်ကတော့ဒါအမြေထက်သိမ့်မှုဖတ်ကျင်တဲ့ဥပဒေဖြစ်တယ်လို့ကျွန်တော်တို့ကမြင်လို့အားအစိုးရပါလေ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းဦးပဲကျွန်တော်ဥပဒေမြင်နဲ့ဟိုပြန်ပြီးဆွေးနွေးစေချင်ပါတယ်ဆိုတော့ဟိုဒီလိုအခြေအနေရှိတဲ့သားနဲ့ဒီဥပဒေကိုအခုကလက်တွေ့ကျင့်သုံးဖို့ဒီဖြစ်လာတဲ့အခြေအနေမျိုးတွေဟာအတိတ်ကဘလို့အပိုင်းနေကြောင်ဒီလောက်ထိဟိုဒီလိုအခြေအနေကိုရောက်လာတယ်ဒါတွေကိုပြင်ဖို့ဆင်ဖို့ဟိုလုံးနိုင်တဲ့အခွင့်အလမ်းတွေမရခဲ့လို့လားဆရာဘလို့အခြေအနေရောက်ဒီဥပဒေကိုကျင့်သုံးတဲ့အဆင့်ထိရောက်လာတာလဲ
ကျွန်တော်ထင်နေရဒီဥပဒေက2012မှာပြဋ္ဌာန်းခဲ့တာစစ်ဆေးရတဲ့တက်မှာပြဋ္ဌာန်းခဲ့တာပဲစစ်ဆေးရတဲ့ဆက်ပြဋ္ဌာန်းပြီးတော့ဒီဟာတွေအဓိကအကောင်းကျယ်ပေါ်တာတော့ဒီရေးဥပဒေကဏ္ဍအောက်မှာကြီးရထင်နေဥပဒေဥပဒေကဏ္ဍပေါ့နော်အဲသူတို့ကဒီနေရာဥပဒေတွေလိုက်တဲ့အခါမှာစစ်နေဝက်တွေလိုက်ခံတာခုနနေရာလုံငန်းစဉ်လမ်းစဉ်2012လေယာဉ်ကြီးဥပဒေစတဲ့အချက်တွေမှာလူမှုကိုကိုးစားပြီးတော့ဒေသနာတွေကိုးစားပြီးတော့နော်ဒီဥပဒေပညာရှင်တွေကိုကိုးကြလေတွေကိုဘယ်တော့မှမခေါ်ဘူးကျွန်တော်ကလည်းယန္တရားကိုဒီလိုကလေးကြီးယန္တရားကိုကိုးစားကြည့်ပြီးတော့လူမှုကိုပြည့်နေစိတ်ကျလို့ရအောင်သူတို့သုံးချက်လို့ရအောင်ဆိုတော့အမြင်နဲ့လည်းလုပ်တယ်ဆိုတော့အဲ့အန္တရာယ်ကိုကျွန်တော်တို့ဒီခုကလူမှုဖြစ်တော်ပေါ့ဗျာဖြစ်တော်ကလည်းမမြင်နိုင်ကြတော့တော်တော်ဝန်နေကြတာကောင်းတယ်ဗျာဒါအုံးလည်းကျွန်တော်တို့ကတော့တောင်းလျှောက်ကန့်ရတာမှာအဲ့ဒီလူမှုတွေကဒီစဉ်လေသမားတွေရဲ့ဒုက္ခတွေမကဘဲနဲ့ငြိမ်းချမ်းရေးဖြစ်နေတာသိကြတယ် ဒီအညီအစမီးတို့ရဲ့နေရာလုံငန်းစဉ်နဲ့လုံးဝမကိုက်ဘူးလို့ပြောတဲ့အနေထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်တို့ကတော့ခုခံစာရွက်လို့မရခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဓာကြီးကိုပြန်ဆက်ဖို့ပြန်ပြင်ဖို့လို့ကျွန်တော်ဆွေးနွေး
ဟုတ်ကဲ့ဆရာတင်တဲ့ကျေးဇူးပါဆိုတော့ဥဆောင်ရဲ့သဘောထားကိုခင်ဗျာအခုဆိုတော့ဒီတကယ်ဥပဒေပြုတယ်ဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြင်စရာမလိုဒီဥပဒေကဟိုပြင်ဖို့မလိုတဲ့ဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံနာမရှိလို့အခုလိုဒီအခုကျင့်သုံးဖို့ဒီဖြစ်လာလားဘလို့ယူဆလဲဆိုရင
်အဲ့တော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့တို့ကဒါလွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရကနေပြင်ညာတယ်ဒါပေမဲ့ဒီဥပဒေကိုပြင်တဲ့အခါမှာတို့ကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ်ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့တို့ဖိတ်ကြပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်လယ်သမားတွေကထောင်ကျနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီဥပဒေရဲ့အမြင့်ဆုံးရုံးကနေပြီးတော့အမှုပေါင်း 9,000 ကျော်မှ 9,000 ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေအခြေအနေကဒီဥပဒေဟာပြဿနာကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလေတွေမတရားသိမ်းခံထားရတယ်ဒီအတွက်ဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလယ်သမားစုအဲနောက်ကလယ်သမားကြီးကျွမ်းကျင်သူတွေနဲ့ဒီထက်ကပြင်မှာခဏတို့ guide တဲ့ပြုထားတဲ့အချက်တွေမကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်နေတဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဒန်လူယူဆွေးနွေးပါဒန်လူယူကျွန်တော်တို့ဒါတွေကိုရွေးချယ်ဟိုပေါ့အသိမှတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့လူတွေစေတနာကိုအရင်းမြစ်ကစတည်တဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတည်ပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်ဒီအားလုံးကိုကျွန်တော်တို့ကဒန်းလူလူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ဒီအချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ဝင်မားသူ့ကိုကိုးစားမပြုဘူးဆိုတာကိုကျွန်တော်တို့ကမကိုရပြီးတော့အမှန်တန်ဆိုးရင်တဲ့အတွက်ဒါတွေကဒီလိုပြက်တာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရကကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဟိုဒီလိုဆိုးရင်စရာအခြေအနေကျွန်တော်ဥစီသူရဲ့အမြင်နဲ့ကြားရမှာခင်ဗျာဒီလိုဆိုးရင်စရာအခြေအနေရှိနေတယ်နောက်တစ်ခုကဟိုဒီကုလသမဂ္ဂဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်ရောမှာပဲဟိုဒီကိစ္စကိုထောက်ပြနေတဲ့အပိုင်းတွေမှာလည်းရှိပါတယ်အထူးသဖြင့်ကတော့ဒါတွေဟိုဒီဥပဒေကိုတကယ်ကျင့်သုံးလာမယ်ဆိုလို့ရှိရင်တိုင်းသားဒေသတွေမှာဟိုသူဖန်းနာစည်းရည်ဖြစ်လာမယ်ဒီဟိုကျူးကျော်ကိုပိုင်တဲ့မျိုးပဲကိုသွားလို့လို့ကျူးကျော်ရယ်ဆိုပြီးဖန်းခန့်စည်းခန့်အမြင်မျိုးတွေရှိနိုင်တယ်ဆိုပြီးစိုးရင်ချက်တွေကိုလည်းပတ်သက်လို့ပြောရတယ်ရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေတဲ့အခါနဲ့ဒီဥပဒေကိုကျင့်သုံးဖို့ဖြစ်လာတာကဘလို့အကြောင်းနေဖန်တီးပြီးတော့ဒီလောက်ထိဖြစ်လာတယ်ဒါဟုတ်ပြင်ဖို့စဉ်ဖို့ဟိုမကြိုးစားဘဲနဲ့ဒါဟုတ်ကျင့်သုံးဖို့စဉ်ကိုဘလို့လို့ဖြစ်ပြီးရောက်လာရလို့ဥစီသူတို့နားလည်ထားလဲခင်ဗျာ
ကျွန်တော်နားလည်တာတော့သူအစိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူထုလူတန်းစားရဲ့အောက်ခြေအခြေအနေနဲ့အမှန်တရားတွေကိုဟိုမတိမမြင်နိုင်မဲ့လောက်တဲ့အားဖြစ်တယ်ပေါ့နော်ဟိုပြီးရင်နောက်တစ်ခုကဘာကြောင့်သူတို့အတီးပြရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်နေတာမျိုးမြင်နေတာရှိတယ်ပြီးရင်ဒီနိုင်ငံရေးအယူအဆအရတခြားမြေနဲ့ပတ်သက်တဲ့မူဝါဒ policy ရန်လျားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကတော့မမလို့မရှိဘူး2016မှာထွက်တဲ့ဟိုမြေယာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိတယ်ကောင်းတဲ့အချက်တွေတိုင်းနာကျန်းကန်တာတွေပါအဲ့ဒါတွေကိုလည်းရင့်သူရှုတာတာရှိတယ်နောက်တစ်ခုကဒီဥပဒေကိုပြန်ပြီးတော့သူတို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်သူတို့ရင်းနှီးညွှန်းနှံမှုလုပ်နေတာကျွန်တော်တို့ဆိုတော့ရင်းနှီးညွှန်းနှံမှုဥပဒေရှိတယ်သူစီဝိုင်းရေးဆောင်နေတဲ့ SNS ဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရဲ့လေမြေယာဥပဒေမှာရင်းနှီးညွှန်းနှံမှုလုပ်ဖို့ဆိုတာတွေအကုန်ပါတယ်ဒီဥပဒေတခုတော့ချုပ်ကြည့်ကြော်ရုပ်အားလုံးကလေသမားဆိုတာစားတကြောင်ပဲပါပြီးတော့ကျန်တာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်ပလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုပ်လုပ်ဖို့လုံအောင်ရေးရေးပိုင်တဲ့အမှုနဲ့တောင်သူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်တီးကြတာဖြစ်တယ်ဖန်တီးနေတာမဟုတ်ဘူးစိုးရိမ်နေတာမဟုတ်ကျွန်တော်ပြစ်သွားပြီကျွန်တော်တို့ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့မဟုတ်ဘူးဗျာလေသမားတွေဆန္ဒပြတယ်အခုဒီနေ့ဖြည့်ဆိုရင်35ဦးရှိပြီဒီဥပဒေကတရားစွဲခံရလားကျွမ်းငယ်မှာလည်းရေလွတ်မြစ်လဲနေရင်ဥပဒေပုံမှန်20ကုန်ခါဝေးနဲ့စွဲခံရလား4ဦးထက်ရှိပြီအဲ့လိုမျိုးသူကလူတို့ဖိနေရရန်တည်းကနဝတာတုံးခဲ့တဲ့အတိုင်းပဲပြန်ပြီးတော့ဒီဥပဒေကိုဒီပြုံပြန်ဖြစ်မှာပဲဆိုကျွန်တော်ထောက်ပြဆိုညာလည်းထပ်ဖြစ်နေတယ်ဒီဖြစ်ပါပါရှိသေးတယ်လို့ပြောရင်တောင်သူတွေထောက်ကြခင်ရရုံမဟုတ်ပဲねဒီထဲမှာ CSO တွေဘောတော့ရပ်အဖွဲ့အစည်းတွေဥပဒေပညာရှင်တွေဟိုကသူကဟိုထောက်ကြနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကင်သူရဲ့အနောက်မှာဝင်ရောက်လောက်ကင်သေးသူ ဆိုတဲ့ဟာမျိုးတွေရိုးရတလေးကိုဆန့်ကျင်တဲ့အချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ပေါ့နော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောချင်တာပမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်လီးသလိုလီးတဲ့ဖြစ်စဉ်မျိုးတွေထက်ပြအောင်သူဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတရတဲ့တာဝန်ရုပ်ပြောလို့ရတော့ညာနဲ့တကယ်လာခဲ့တဲ့နာဝတကအမင်းကြီးချက်နဲ့ရှင်းလင်းခဲ့တဲ့ဟာဖြစ်တယ်အဲ့လူလူဖိနေရန်တရားကိုအသက်သွင်းတာကလွတ်တော်ကပြက်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေချမ်းကော်မတီတို့ဘာတို့ကထွက်ရင်လက်ရှိအမတ်တွေကဖက်ကုန်မဖက်ပဲမျိုးလုံးမိတ်ခလုံးမိတ်တဲ့ဟာကပြည်သူတန်ပေါင်းလို့ကတစ်ခွက်ရောက်သွားစေရဲဆိုတာကိုမသိဘူးပေါ့သူတို့ကတော့အဓိကအနည်းချုပ်ပြောရင်သူတို့ကဘာကြောင့်လုံလဲလို့ပြောရင်တိုင်းပြည် GDP တခုရဲ့ကိုပဲကြီးပြီးလုံနေတာဖြစ်တယ်တကယ်လက်တွေ့လူထုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာဟိုထောက်ပြချင်ပ
ါဟုတ်ကဲ့ဒီဆွေးနွေးရေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံလေးရှိနေပါတယ်ကျွန်တော်တို့ကိုသီးလည်မှုကထိုင်းနိုင်ငံအပါကိုသီးလည်မှုလည်းဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခြေခံဥပဒေကကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ညောင်းနှစ်ပင်နေလာတာကနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသလိုဖြစ်နေပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့အခုပြည်သူတွေကိုနော်သူတို့နိုင်ငံရဲ့အမြောက်များစွာမှလည်းတိခဲ့သလိုပဲနော်ပြည်သူတွေကမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှသူတို့ရေးထွေးတဲ့အခြေခံဥပဒေကိုဖြစ်နေတယ်ခင်ဗျအဲ့ဒါကြောင့်မို့နော်ပြည်သူတွေအနိုင်နဲ့တော့အလားလာရှိတဲ့ပြည်သူတွေကိုနော်မျက်နှာမူလို့ရေးထွေးတဲ့အခြေခံဥပဒေမျိုးကြောင်းအနေနဲ့ဖြစ်စေချင်ပါတယ်ကွာမဟုတ်လို့ရှိရင်နော်ကျွန်တော်တို့တိုင်းသားပြည်သူဗမာပြည်သူအားလုံးဟာနော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်နော်မိလောင်ရတည်တင့်လို့ဖြစ်သွားမယ်ဆိုတဲ့သဘောမျိုးတည်ရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုတော့ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်အရင်ဆုံးကတော့မိတ္တလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျာ
မန္တလေးတိုင်းဒေသကြီးမရရမြို့နယ်မှာနှစ်ပေါင်း40ဓမ္မဥချလုပ်နေခဲ့တဲ့တောင်သူလေသမားကြီးများရဲ့မြေဧကတထောင်ခန့်ကို1988ခုနှစ်မှာအစိုးရကသိမ်းယူခဲ့ပါတယ်။1996ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံသိမ်းယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်နေပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလေသမားများက၎င်းမြေများအပေါ်တီးဆားက5000နှုန်းပေးပြီးတော့လုပ်နေခဲ့ကြရပါတယ်။တဖြည်းဖြည်းတီးဆားကတိုးတောင်လို့တဧကကို3,000အထိပေးပြီးတော့လုပ်နေကြရပါတယ်အတနာခံတင်ပြခဲ့တော့လဲမရကြပါထိုနည်းအတူပဲရေရာရှည်မြို့နယ်ကကြံဆိုင်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့တက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်သို့တော်လဲအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ဖွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလေသမားများရဲ့ဘဝပါလားလို့တောင်ဆိုရမလိုပါပဲအောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစီစီရေးအဖွဲ့တွေကကွင်းဆင်းပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူးတို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့တွေဆစ်လွတ်ပြီးတော့စစ်ဆေးစေခြင်းမရဲတက်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အဂရိကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလာအောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်နေတဲ့အခြေအနေတွေနိုင်ငံအနှံ့ပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စီစဉ်ရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံနေရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်တင်သွင်းသဖြင့်တက်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရရပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစစ်ရန်ဆိုပြီးလမ်းညွန်ခဲ့ခြင်းဖြစ်ပါれအလုံးခြုံပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်သိသိနဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စီစစ်ရေးဗဟိုကော်မတီအစ်စ်ကတရားဥပဒေနဲ့အညီဖြစ်အောင်ကြက်မှတ်ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်ထပ်စာတစ်စောင်လည်းကျွန်တော် Facebook ကပေးပို့ထားတာပါသူကတော့ ဦးမျိုးမြင့်ဖြစ်ပါတယ်ကျွန်တော်ကစကိုင်းတိုင်းမော်လိုက်မျိုးဝဖြစ်ပါတယ်အခုစိုးရနဲ့လွတ်တော်ကမြေယာစီမံခန့်ခွဲမှုဥပဒေရရှောက်ထားရမယ်ဆိုတော့လှုပ်ဆောင်ချက်ကဥပဒေနဲ့မညီဖြစ်နေတယ်လို့တင်ပြဆွေးနွေးလိုပါတယ်။ဒါကြောင့်လဲဆိုတော့ဒီလိုလှုပ်ဆောင်လိုက်ကြတွေဟာဆရာနာရှင်ခေတ်ကအောက်ခြေတွေလူမိုင်ငါဥပဒေကိုမတရားအသုံးချတာမျိုးဖြစ်နေပါတယ်။ဒါတွေကတိုင်းရင်းသားဒေသတွေကစစ်ပေးရှောင်တွေအတွက်ဆိုရင်တော့အများကြီးနင်းနာကြမှာပါဆိုပြီးရေးပါတယ်။နောက်စားကြောင်ကလည်းကျွန်တော်ဒီ Facebook မှာတိုက်ရိုက်မှတ်ချက်ပေးနေတာတခုကတော့ဒီနယ်မြေတွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးတာပါတဲ့မြို့နယ်မြေစင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာတွေမရှိပါဘူးလေဆိုတော့စောစောဥစိမ်မောင်ရဲ့စာမှာလည်းလူလူချမ်းမှာရင်ဆိုင်နေရတဲ့ဒီမြေသိမ်းရသိမ်းကိစ္စတွေတာဝန်ရှိသူတွေထိရောက်မဖြစ်ရှင်းနေတဲ့အခြေအနေတွေကိုထောက်ပြတာတွေ့ပါတယ်ဒီလိုပဲဒီဝန်ထမ်းရင်းထဲမှာအားနည်းချက်တွေရှိနေတာတွေကိုလည်းပြောပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လို့ပေါ့လေတိုင်းရင်းသားဒေသတွေအထူးသဖြင့်ဒီစီးရဲတင်းမာမှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးနင့်နာနိုင်နေဆိုပြီးတော့တတော်များဝေမှန်ပါတယ်ဒီပြီးခဲ့တဲ့တပတ်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်ရထုကိုယ်စားရန်ကြီးတွေကလည်းအကိစ္စကိုထောက်ပြသွားပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြေးကြလွှားကြဖြစ်နေကြတဲ့အချိန်မှာဆိုရင်ဒီလူတွေရဲ့မျိုးရည်ရာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေရောဒီလိုခက်ခဲမျိုးတွေကိုလက်တလုံးမှာကျော်လွှားနိုင်တဲ့အခြေအနေမျိုးတွေရောဘာတွေများရှိမလဲဆရာဦးစီဟိုဆရာဦးတင်းတန်းခင်ဗျာ
ဘာလို့ရာဒီဥတွေကခုနအဲ့ဒီအခြေအနေတွေထည့်စဉ်းစားရမှာပေါ့စစ်ကြောင်တဲ့သူကဘယ်လိုအထောက်ထားပြပြီးတော့ရှောက်နိုင်မလဲနောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အတိုင်းသစ္စာညာပြည်ပဌာနာတွေဟိုတော့ကကြည့်တိုင်းရင်းစင်းလို့ဗျာဒီတိုင်းအချက်လက်တွေဘယ်လောက်များမှန်မှန်ကန်ကန်စနစ်တကျတောက်ခံနိုင်ရဲ့ဆိုလဲဆိုတော့အချက်တွေပဲရှိနေတယ်။အဲတော့အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကျွန်တော်ထင်တယ်ဒီဟာကြီးကရဆိုင်ခါပြင်သေးတယ်ဒါမလုပ်နိုင်သေးဘူး။အဲအဲ့ဒီလမ်းရဲ့ရှိတယ်ရဆိုင်ပြီးတော့ဥပဒေပြင်ဖို့ပဲရှိနေတယ်။ဒါကတော့လူကြီးရဲ့တကယ့်ဘဝအခြေအနေနဲ့ကိုက်ညီမရှိဘူး။ဆက်အနာချင်းစနစ်ကြားသေးတယ်ဒါပြီးတော့အသက်သွင်းတဲ့သဘောပဲ။အဲ2012လေယာဉ်ဥပဒေရော2012လေလို့နေတာမြေရဲ့ဥပဒေရောကအရင်းပွားကြရတယ်အများကြီးနဲ့လူလူကျိုးကြီးကျိုးကိုကာကွယ်တဲ့ဥပဒေကိုမဟုတ်ဘူးလို့ကျွန်တော်ပြောတာဒါတွေဖြတ်သိမ်းပြီးချင်းအားဖြင့်ဒါနော်ကျွန်တော်တို့လူလူကိုပြည်သားပေးနိုင်တယ်ဖြစ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့နောက်ထပ်စာစာကိုလည်းဖော်ပြခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
လက်ရှိ NLD အစိုးရဟာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရပါအာဏာသိမ်းစစ်အစိုးရမဟုတ်ပါဘူးပြည်သူကိုတာဝန်ယူမှုတာဝန်ခံမှုပြေဝရှိတယ်ဆိုတာလည်းမငြင်းနိုင်ပါဘူးဒါပြင်အစိုးရရဲ့မူဝါဒတွေကိုထိန်းချုပ်ပေးနိုင်မဲ့လွတ်တော်တွေရပ်ဖတ်အဖွဲ့အစည်းတွေသတင်းမီဒီယာတွေရှိနေတဲ့အတွက်မြေလွတ်မြေလပ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်ဘဝဆင်ဆက်လောက်ကင်လာကြတဲ့မြေယာတွေဆုံးရှုံးကုန်မှာအလွန်ကျွံဆိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်။မိမိတို့ရဲ့မြေယာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မြူးစားတဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပယင်းနှိမ့်ညွတ်မှုလုပ်ငန်းရှင်တွေရဲ့မြေယာသိမ်းပိုက်မှုဘေးအန္တရာယ်ကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းထိထိရောက်ရောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်။အထူးသဖြင့်နယ်ပေါင်းများစွာမလုပ်ခဲ့တဲ့မြေယာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအဖြစ်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နည်းလမ်းတွေနဲ့ရယူထားတဲ့မြေယာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ဗန္နာငွေအမြောင်များလေလွင့်ဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါမြေယာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘူဘဆင်ဆက်လောက်ကင်လာကြတဲ့လယ်သမားတွေအနေနဲ့ဇယန်တရားမျိုးစေ့တွေကနေနည်းပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖတ်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးမြေယာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားသာချက်ကိုလယ်သမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူကတော့ဒီနိုင်ငံအနှံ့အပြားတွေကိုစနစ်တကျစီမံခန့်ခွဲမှုပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးသိန်းသိန်းတို့ဒီဥပဒေမှာကျွန်တော်စိုးရိမ်စရာတွေကြီးပဲရှိနေရလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥပမာဟိုမြေယာစီမံခန့်ခွဲမှုကိုစနစ်တကျဖြစ်အောင်လုပ်တယ်ဆိုတဲ့အပိုင်းမျိုးပေါ့လေဒီလိုရှိတော့အောင်နေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်ပြီလဲ
ဟုတ်မြေယာစီမံခန့်ခွဲမှုကဒီထက်လာလို့ကိုမလိုပါဘူးယမြေယာစီမံခန့်ခွဲမှုပေးတယ်ကအခုကျွန်တော်လေယာဉ်တွေနဲ့ဆင်းရဲဌာနဆိုပြီးတော့ဟိုတုန်းကကြီးတိုင်းနဲ့မြေစင်းကြီးတိုင်းနဲ့မြေစင်းကဒီလိုမှသူကိုလုပ်ဖို့တော့ဥပဒေပြီးကြပြတန်းကြရမရှိပါဘူး။ဒါတရားတော့ကျွန်တော်ကိုတီတူရိစတယ်လို့ပဲ။ဒါကတော့ကျွန်တော်တို့ရင်းနှီးနှုံးနှံမှုတော့တိတ်လို့ဆဲလို့ရတိတ်တယ်လို့ပဲဖြစ်နေ။ကျွန်တော်တော့ဒီညီတို့ညီလာညီရဲ့ဇမန်းဆက်နေခုနေဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါတရား2020လေယာဉ်ဥပဒေမှာလေသမားဆိုတဲ့ဖွင့်ဆိုချက်တွေသဘောမတူတော့ဒီဥပဒေရဲ့ပြင်ကျုံဖြစ်တာရကွာ။ကောင်းတဲ့လက္ခဏာချက်တွေမရှိဘူး။ဒီလိုလူပြည့်ချင်းချေကိုဘလူးစီယာကြီးမရေအားလူကိုတုတ်တာတဲ့ဥတွေလို့ကျွန်တော်တို့ညင်းနေရ
။ဟုတ်ကဲ့ ဆိုတော့ကျွန်တော်ဥစော်ရင်ကိုလည်းမေးချင်ပါတယ်ခင်ဗျအခုကဒီဥပဒေရလက်ရှိဟိုရည်ရွယ်ရင်းကိုကဒီအာဏာရှိတဲ့လူတွေငွေကြေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပဒေလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုလူတွေအတွက်ကြည့်ရအကျိုးဟိုရှိရမှာမဟုတ်ဘဲနဲ့ဒီတာမန်ပြည်သူတွေအထူးသဖြင့်ပေါ့ဒီဥပဒေရအကျိုးတရားမှုကိုတိုက်ရိုက်ခန်းစားမယ်တောင်သူတွေအကျိုးရှိဖို့ဆိုရင်ဒီဥပဒေမှာအဓိကဘာတွေပြင်ဖို့ဆင်ဖို့လိုမလဲဥစော်ရင်
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုမြေယာမူဝါဒရှိပါတယ်ဒီမြေယာမူဝါဒမှာဆိုလို့ရှိရင်ဒီမြေယာတွေကိုတိုက်သူပြည်သားလူအများပေါ်နိုင်ငံသားအားလုံးကမျက်မျက်တတာနဲ့တရားမျှတစွာရောက်သုံးစွဲရမယ်ဆိုတဲ့အချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့ကအခုဒီမြေယာဒီ2000ကျွန်တော်တို့ဒီမြေလွတ်မြေလတ်မြေယာဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီအခုနိုင်ငံတော်မြေယာမူဝါဒအနေနဲ့လွဲချော်နေပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေယာမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်မတင်တင်ပေါ့နော်အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်ကင်နေတဲ့လူတွေရဲ့အခြေအနေမပြတ်ပြားပဲနဲ့မထိခိုက်ဖဲနဲ့ဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါလေအခုဆိုလို့ရှိရင်ကျွန်တော်တနိုင်ငံလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်တောင်းမှာဆိုလို့ရှိရင်လေအေက400ကျော်လောက်ကိုအဲ့ဒါကျွန်တော်မြေလွတ်မြေလတ်မြေဥပဒေနဲ့တင်လိုက်တယ်ဒါပေမဲ့မြေလွတ်မြေလတ်မြေဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီမြေလွတ်ဆိုတာပါမြေလတ်ဆိုတာပါဆိုတာဒါလူတွေနေထိုင်ဝင်မရှိတာဟာမြေလတ်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်ပေမဲ့အခုအတုံးမပြူတဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်ချတောက်နေတဲ့ဟာကိုမြေသိရင်မှကြည့်လိုက်လို့ရှိရင်မြေလွတ်မြေလတ်ရန်ဖြစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတင်လိုက်တယ်မြေလို့မရနဲ့တင်ပြီးတော့ခရိုနီတွေနဲ့ခုနကလုပ်ငန်းရှင်တွေရောင်းချလိုက်တယ်ဟာလာကျွန်တော်တို့လုပ်ကံကွန်းပြုတ်လိုက်တယ်အဲ့တော့ဒီမျိုးတွေမှာဘာပါလဲဆိုရင်ပတ်သက်ရှိတဲ့လူတွေကနိုင်ငံသားတွေနဲ့ပတ်သက်ကုန်ပြီဆိုရင်9000နဲ့5000ထိလုပ်ကွန်းရှိတယ်တိုင်းသားလုပ်ငန်းရှင်က900နဲ့9000နဲ့5000တိုင်းသားလုပ်ငန်းရှင်က900နဲ့5000အကြီးကလုပ်ငန်းရှင်က900နဲ့ပြီးတော့ကျွန်တော်တို့9000ထိလုပ်ကွန်းရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတော့ဖို့အတွက်ပေနေရွက်တွေဟဲ့လားခုနကပေ40ပေ60ကွက်တောင်မှ6စားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလက်မြေလက်မြန်ဥပဒေအရဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေယာမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟဲ့လားတောက်လျှောက်ကိုတောင်လမားတွေကဒီမြေလက်မြေလက်မြန်ဥပဒေနဲ့ပတ်သက်ပြီးတော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်သူတို့ရုံငိမ်းပေါင်း50-60စီတက်နေရတာကိုကြည်ချင်းအဖြစ်ကိုဒီမြေလက်မြေလက်မြန်ဥပဒေအရဆိုလို့ရှိရင်ပြန်လဲရေးဆွဲတော့မဟုတ်ဖျက်သိမ်းပြီးတော့ကိုအစ်စ်ဆွဲရမယ်ဆွဲတဲ့အခါမှာလေတောင်လမားတွေပါဝင်ပတ်သက်ရမယ်ဒေသမားကြီးကြွန့်ကျင်သူတွေပါရမယ်အလွတ်တော်ကြီးပဲနဲ့အာကျွန်တော်တို့မလုံလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျာဒါကြောင့်ဒီဥစ္စာကကျွန်တော်တို့လုံးဝလက်ခံလို့မရဘဲနဲ့ပြန်လဲပြင်ဆင်ရေးဆွဲသုံးဖို့ဖျက်သိမ်းပြီးတော့အသည့်စီရေးဆွဲရမယ်ဆိုတော့ပေါ်လွင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဥစီသူရဲ့သဘောထားကိုခင်ဗျာအခုကဟိုဆက်ဆော့အကုန်လုံးထောက်ပြနေတယ်လို့ပြောလေဒါငွေကြေးတက်နေတဲ့သူတွေဩဇာအာဏာအရှိန်အဟောင်ရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါကိုအဓိကပေါ်လေပြင်ဖို့ပဲဖြစ်ဖြစ်ဒါကိုအစ်ပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်ဘိုင်းနေမှာအဓိကလိုအပ်ချက်တွေရှိနေမလဲ
ဟိုအပိုင်းနဲ့ပြောရင်လည်းအဓိကဥပဒေပုံမှန်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော်ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်တယ်ပေါ့နော်အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ပြင်တာကိုသဘောမတူဘူးလုံးဝဖြတ်သိမ်းရမယ်ဥပဒေဖြစ်တယ်ဟိုတခြားရင်းနှီးမြှုပ်နှံရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ဖြည့်ပြီးသားရှိပြီးသားပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူတင်လို့ရအောင်သူကမျိုးကိုတင်ုံနေလို့ဘူးအဲ့ဒီပုံမှာနေတိုင်းတဲ့လူတွေကိုရဲရင်ကအလိုတလိုအတုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ချက်သိန်းကြီးတက်မှာပဲကျွန်တော်တို့မမထနဲ့ချက်တီတာလည်းရှိတယ်နောက်တစ်ခုကဒီတွေကအပိုင်းတွေကဟိုကောင်းတာကိုပြောပါဆိုရင်ကောင်းတာကျွန်တော်တို့ကမတွေ့ရဘူးမြင်လို့မြင်လေမြင်ရင်ရှောက်ဖို့အချက်20ရှိတယ်20လုံးကလေဓမာမတက်နိုင်တဲ့ဟာတွေကြီးပဲဥပမာအဖြစ်ငွေကြီးမြေပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေဓမာတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဗန်အငွေလို့ပြောရင်ဗန်အငွေကခရိုနီပါပဲရှိကြလေဓမာတွေမပြောနဲ့တောင်းတောင်းဟိုပုံမှန်မျိုးပေါ်လူတဲသားတော့ဟိုဗန်မှာဗန်အငွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်တော်မတိုင်းဒေသကြီးရဲ့ထောက်ခံချက်ဆိုဝေးရောလေဓမာဆိုတာရွာရုံရက်ွက်ရုံတောင်မှပြည်ရဲတာဟာမဟုတ်ဘူးပေါ့တကယ်ကိုလူတို့နဲ့အလံဝေးပြီးတော့ဟိုတမင်ခံပြီးသားတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတက်ဆိုင်မယ်နဲ့အော်လူတို့အလွယ်တကူဖိနှိပ်လို့ရအောင်မောင်းထုတ်လို့ရအောင်ဘဝပြတ်အောင်ဘဝပြေပါအောင်ဖန်တီးတဲ့လက်နဲ့တကူလည်းဖြစ်တယ်ဘောလို့အဲ့တော့ကျွန်တော်တို့ကတော့ဒီထဲကကောင်းတဲ့အပိုက်ပြောပါဆိုရင်ကောင်းတာအခုမှညီမတွေ့ရဘူးပို့ပြီးတော့သိုးသားစီနေအချက်တွေပဲရှိတယ်ဘောလေအဲ့ဒါမျိုးမြင်တာရှိတယ်နောက်တစ်ခုကဒီထဲမှာပါတဲ့အချက်တွေကဘယ်အပိုင်းကကောင်းနေရလဲဘယ်ဘက်ကဖြစ်စေမှလဲလို့ပြောရင်အားလုံးကဖြတ်ပေးရမှာပုံမှန်အားလုံးချိန်တဲ့ဟာကိုကော့ဖတ်ကြည့်တယ်ကြောရုပ်တစ်ခုလုံးကဒီနဝတအစိုးရကမျိုးကို lulu atau juga di ini lulu yang sangat lulu atau juga yang awal sebab itu anak yang kita, aku sesiapa mau bahagian lulu bahagian aku siapa tu tangga aku tu lari haji, bukan nasanya cakap dia macam dia macam suri aku lari haji, no cakap dia macam dia ni cuci macam dia ni cuci tadi lulu siapa uli ni mana tangga ni uli mana, nawa dah ya mungkin caca bono uli ramu aku uli kalau anak di dalam juga lulu pinjai ke เช่นนั้นก็ต้องมันนั่นเสนอมาบ่าวมาบ่าวเองแม่เล่นรูดูอาลงกับพ่อว่าเปียอะไรท่องเงี้ยอะไรเจ้าสังเงี้ยอะไรเดี๋ยวสวยแค่ไหนคืออุบลีอะไรที่นั่นเสนอบ่มาไว้จนเราเต็มที่เชื่อใจเนี่ยสิ่งเหล่านี้นั่นเสนอสิ่งที่พิเศษบาดที่พิเศษมาบาดที่พิเศษอุบลีจะจงลงกูกะแต่ยังได้ไหมจนเราไปดูรูดูที่นี่มาหาเช่นไหมมาตรงเว้ยมาจนเราจงเชื่อกูนี่เรื่องนี้เลยน่าเศร้าตัวเลยดีเราเศร้าใจอุบลีทำไปยังเราไปมาเช่นนี้มากูมีกูว่าจะอุบล လူလူကန်သားရဲ့ဘဝတွေရက်တိချက်တွေကိုတခုမှထည့်သွင်းစဉ်းစားခြင်းမရှိဘဲနဲ့လူတစုရဲ့လုံခြုံရေးနဲ့ဒီနောက်ပိုင်းတရုတ်တွေလည်းဒီလိုဝင်လာလို့ရအောင်ဖန်တီးထားတဲ့အရာသားလည်းဖြစ်လို့လုံးဝဖြတ်သိမ်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးခဲ့တဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးပြည်အောင်စုတန်းရင်သာတာနုလေသမားတမကအတွင်းရင်မှုဦးစော်ရင်ဒုံးမြေခွင့်ရေးထရီတွင်ရင်မှုဦးစီသူနောက်ကုလိုင်းပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။